ကိုဘက်ကယောဂာနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မှာဒီအပိုင်းပြစ်ခတ်မှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မှာကာယောဂါကူးစက်ခံရသူတပြုလူနာတွေဆက်တိုးနေရှိမှာပဲစီရေးတိမ်မာမှုတွေကြောင့်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရတာဖြစ်ပါတယ်ဒီအပိုင်းတွင်ပြစ်ခတ်မှုတွေထိခိုက်သေဆုံးမှုတွေနဲ့ဖမ်းဆီးဆစ်ဆီးမှုတွေကြုံနေရတဲ့ကြောက်တော်မျိုးနေမှာဆိုရင်လေလုံခြုံရေးစိုးရိမ်မှုကြောင့်ထောင်နေရှိတဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ
်လက်ရှိရတော့လေအဲ့ဒီပြစ်ခတ်ခံမှုတွေဖမ်းဆီးမှုတွေရှိသေးတယ်ကြည့်ရောကြည့်ရောခဏရောလောက်ကလူတွေကလူတွေမှာမိသေးရရောတွေမှာတော့ပြင်ကြည့်ပြီးတော့ခပြည့်နေကြတာအဲဒီကသူတို့ကလောလောဆယ်မှာနေရောသွားရောအရင်ခပြည့်နေတာပေါ့နော်အခုလိုကိုဗစ်ကူးစက်နေတဲ့ကာလဆိုတော့ပိုပြီးတော့မဆုံးရတဲ့အချိန်တွေမှာရှိပါတယ်ကအဲဆိုတော့လောလောဆယ်ကျွန်တော်ခမဲနာကတော့လူကြီးလိမ့်ထောင်ကျော်လောက်ရှိနေကြခပြည့်နေတဲ့ဒီကနေ
ကျောက်တော်မြို့ရဲ့မြောက်ဖက်ကလတန်မြစ်ရှိဘက်ကမ်းမှာတည်ရှိတဲ့ကျေးရွာတွေမှာလည်းလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေတင်းရှောင်နေကြရတယ်လို့ကိုတိုင်ထွက်ပြေးနေရတဲ့တာစီရွာသားတို့ကပြောပါတယ်
။မနေ့ကထွက်ရတာကမလို့ထွက်ရတဲ့ဆိုတော့ဒီမြမတပ်မတော်ကလည်းအကြည့်ငယ်တဲ့ရွာတွေကိုဝပြီးတော့ဖြစ်ခဲ့တယ်။နောက်ပြီးတော့လူတွေကဖမ်းနေဆက်စီးတယ်အဲဒါကြောင့်ဒီရွာတွေတော့လည်းအခုကျောက်လိုက်ပြီးတော့မိကရွာတွေကိုဆက်ပြေးရတာပေါ့။အဲထွက်ပြေးတဲ့နေရာမှာလူကတော့အများကြီးပဲကျွန်တော်ခမ်းမလာတော့လူလေးကထောက်လာတော့ရှိနေတယ်ဟုတ်ကဲ့ပါဗျာ။တာစီရေ၊ရွှေပြည်၊ရှိပြည်တိုက်ရေ။နောက်ပြီးတော့ဒီအခုတော့ကအလီကျွန်းချက်ပုံစံအားရောင်းနေအကုန်လုံးဆက်ကြတာပေါ့
။ဒီအပိုင်းတွင်ပြစ်ခတ်မှုတွေကြောင့်ထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့အဲ့ဒီထက်ကတချို့ကတော့ကြောက်တော်စေယုံမှာဆွေးကူတတ်မှုခံယူနေရတယ်လို့ကြောက်တော်ဒေသခံဦးကျော်လမ်းမြင့်ကပြောပါတယ်
။အခုကျွန်တော်တို့ပြည်ရတလောက်ကတော့ကြောက်တော်စေယုံမှာဆွေးကူတတ်မှုခံယူနေတဲ့လူတွေကတော့ဒီကတပေါင်းကအမျိုးသမီးကြီးရေ။ဒီတကယ်နဲ့ဖက်ကအမျိုးသားလူနဲ့အမျိုးသမီးကြီးကိုဆွေးကူတတ်မှုခံယူနေပါတယ်။
ကိုရိုနာဗိုင်းရပ်ကူးစက်မှုတွေဆန်းရှင်တိမ်များလာနေတဲ့ရခိုင်ပြည်နယ်မှာခုဆိုရင်ခံမန်းရှိဒေသခံ3000ကျော်ဆစ်ဘေးကနေတင်းရှောင်နေကြရတယ်လို့နောက်ထပ်လေးထွက်ပြေးနေရဆဲဖြစ်တယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်။အခုလိုကာယောဂါဘေးကြုံနေရတဲ့အချိန်မျိုးမှာစီရေးလှုပ်ရှားမှုတွေကိုရပ်တန့်ဖို့လိုတယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။လူတွေကနော်တော်လို့ကိုဒုက္ခရောက်နေရတယ်အဲဒီကျွန်တော်တို့ကအမီနဲ့ကျွန်တော်ပြောမိပါတယ်ပေါ့နော်ဒီကာလာတွေမှာအပြည့်အစုံရေးသိထားဖို့သူတို့စီမတကူတွေချချတာပေါ့ဒီလူချမှုတွေမလုပ်ဖို့ပေါ့နော်ဒီသူတို့ရဲ့ဒီအတဲဦးစီစဉ်ကျမတွေကိုတောက်စုပြီးတော့မှဒီအချိန်မှာတော့တော့ဟိုဆန္ဒထားပြီးပါသူတို့ပြောတာရှိပါတယ်ကြာဒါပေမဲ့မရှိနိုင်သေးပေါ့နော်ဆိုတော့ကြာတော်တော်လေးကိုစင်ကောင်းပြရတဲ့အချိန်တွေမှာရှိပါတယ်ဒါလည်းပြတ်ပြတ်ပြီးတော့ဒီနိုင်ငံတော်ဘက်ကဒီအဓိကတာဝန်ရှိတဲ့နိုင်ငံတော်တိုင်ပင်ခံနဲ့နိုင်ငံတော်တမနာကြီးတို့လိုပုဂ္ဂိုလ်တွေကပေါ့ပေါ့ပြောတဲ့ခါကျတော့လည်းပဲကိုကျွန်တော်နေနေတော်တော်လေးကိုအားမိရပါလေ
မြန်မာနိုင်ငံရှိဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပ်ဘေးသိမ့်နေတဲ့အချိန်တိုက်ခိုက်မှုတွေရပ်စေဖို့မနေ့တုန်းကပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်းကယောဂါနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရပ်စေကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနှောက်ထောင်ဖို့ကယောဂါရောစစ်ဘေးပိုင်ခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအရေးကြီးတဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်